ဗင်နီဇွဲလားနိုင်ငံဖွဲ့စည်းပုံတည်ရေးဆွဲမဲ့လွှတ်တော်အမတ်တွေရွေးချယ်တဲ့ရွေးကောက်ပွဲဟာတရားမဝင်ဘူးလို့အမေရိကန်အစိုးရကပြောကြားပြီးသမ္မတနီကိုလတ်စ်မာဒူရိုအပေါ်အရေးယူတန်းခတ်လိုက်ပါတယ်။အမေရိကန်တဲမှရှိတဲ့သမ္မတမာဒူရိုပိုင်ဆိုင်မှုအလုံးကိုထိန်းချုပ်လိုက်တယ်လို့သူနဲ့စီးပွားရေးတစုံတရာမလုပ်ရလို့တားမြစ်လိုက်ပါတယ်။သမ္မတမာဒူရိုဟာဗင်နီဇွဲလားပြည်သူတွေရဲ့ဆန္ဒကိုလျှစ်လျူရှုတဲ့အာဏာရှင်ဖြစ်တယ်လို့အမေရိကန်ဗန္နာရေးဝန်ကြီးစတီဗင်မနူချင်ကပြောကြားပြီးပိတ်ဆို့တန်ခတ်မှုတွေကိုတနင်္လာနေ့ကကြေညာခဲ့တာပါလက်ရှိဗင်နီဇွဲလားအစိုးရထိပ်တန်းအရာရှိကြီးတွေနဲ့အရာရှိဟောင်းတချို့ကိုလည်းပြီးခဲ့တဲ့သတင်းပတ်တုန်းကပဲအရေးယူတန်ခတ်ခဲ့ပါတယ်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲတွေအပေါ်ဆန့်ကျင်ဆန္ဒပြမှုတွေနိုင်ငံတော်ဝန်ရှိခဲ့ပြီးတော့ရဲနဲ့ဆန္ဒပြသူတွေထိတ်တက်ရင်ဆိုင်မှုတွေမှာဆက်ရောက်ထက်မနည်းသေဆုံးခဲ့ပါတယ်လွှတ်တော်ဒစ်ကိုအတိအမှတ်ပြုမှာမဟုတ်ဘူးလို့ကနေဒါ EU ဥရောပသမဂ္ဂနဲ့လက်တင်အမေရိကတိုက်နိုင်ငံအားလုံးနှိပါးကလည်းပြောကြားခဲ့ပါတယ်သမ္မတမဒူရိုကတော့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေကိုဂရုမစိုက်ဘူးလို့တုံ့ပြန်ခဲ့ပါတယ်